စစ်ကောင်စီတပ်နယ် KNY ပူးပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေတဲ့ကြားဒေသအခေါ် KNY ပြည်နယ်လွိုက်ကော်မြို့မှာဒီနေ့အထိဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ KNY မျိုးသားများကာကွယ်တဲ့ KNDF က VOA ကိုပြောပါတယ်ဖရိုင်လာ22ရက်နေ့မနေ့မနက်ပိုင်းလောက်မှာပစ်ခတ်မှုဖြစ်ပြီးလောင်ယာရက်ကွက်ကနေတချို့ကိုစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
တယ်လောက်စစ်စင်ရေးစတဲ့ကလေးကစစ်ကောင်စီတပ်နဲ့ကရီဒီပူပေါင်းတပ်တို့ကြားလက်ဖက်တပ်ပွဲပြင်းထန်နေတဲ့ရိုက်ကော်မြို့မှာဒီကလေးအထိလင်းစင်နေပြတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အကြောင်းကရီဒီအမျိုးသားပြကကွေတဲ့ KDF ကဖြေဝေမြန်မာပိုင်းကိုပြောပါရယ်ဖေဗရူလာ22ရက်မနေ့ပြန်ပိုင်းလောက်မှာမြို့ပေါ်ရပ်ကွက်ကနေတချို့ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးလိုက်တယ်လို့ကရီဒီအမျိုးသားပြကကွေတက်ကီရဲ့ DF ရဲ့ဗဟိုပြည်ကြားရေးတာဝန်ရှိသူတာအဲဆူက VOA မြန်မာပိုင်းကိုပြောပါရယ
်လိုက်ကော်မှာတော့ဒီတိုက်ပွဲကနေ့စဉ်နဲ့အများဖြစ်နေတယ်ပေါ့နော်စစ်ကောင်စီတပ်ဘက်ကဒါလိုက်ကော်မြို့တွေမှာလှုပ်ရှားနေတာမျိုးတွေရှိတဲ့အတွက်ဒါတိုက်ပွဲတွေပြန်ဖြစ်တယ်စစ်ကောင်စီတပ်ကဒါနောင်ရရက်ွက်တွေထိတာလာပြီးတော့မီးလာရှို့တာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ဒီတိတွဲတိုက်ပွဲတွေကဟိုနေ့တိုင်းလိုလိုနေပါရှိတယ်ပေါ့နော်
နောက်ရရက်ကွက်မှာစစ်ကောင်စီဘက်ကတပ်ဆွဲထားတာကြောင့်မြေပြင်အခြေအနေသွားမကြည့်နိုင်သေးဘူးလို့ KDF ကဆိုပါတယ်။မြေပြင်ရောက်ရှိခဲ့တဲ့ကရီတီလူခွေရီတီထောင်သူကိုပညာကမနေ့ကမီးလောင်တဲ့အခြေအနေနဲ့ပြစ်ခတ်မှုအခြေအနေကိုအခုလိုပြောပါတယ်
။လက်ကောမြို့မှာနယ်လေးပြစ်ခတ်တခိုင်မှုတွေရှိတယ်။နောက်မီးလောင်မှုတွေတော့ရှိတော့ဘူး။ဒါတိတိကတော့ကျွန်တော်လည်းမတိတိဘူးဖြစ်နေတာ။ကျွန်တော်ကနိခင်းလောက်မှာပဲအဲဒီလက်ကောနဲ့နှီးတဲ့နေရာရောက်တော့အာတာနေကြတော့ဘောနော်မီးလောင်တာတွေ့တော့ဘောနော်။အဲဒါပေမဲ့ဘယ်ချိန်ဆက်ဖြစ်တော့ကျွန်တော်ဒီဒါပေမဲ့ကြတာကတော့ဟိုမနစ်စောကြီးကတည်းကအတန်ကြတယ်ဆိုတော့ဟာတော့ဟိုတီးရတော့ဘောနော်။အနီနာပေါ့ချင်လူမီးတော့ဒါပေမဲ့ဟိုကျွန်တော်လက်ကောကိုထွေးဦးဝင်တဲ့ချိန်မှာတော့မီးလောင်တော့တွေ့တော့ဘောနော်။အဲဒီမှာအဲ့ဒီချိန်ကတော့နိခင်းပိုင်းရောက်ပြီ။ဒါပေမဲ့ပြစ်တာခတ်တာတော့မကြတော့ဘောနော်။
ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပေးပြဖို့ကြားပြည်နဲ့အစိုးရပြောခွင့်ရဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးပြည်ပြည်အခြေအနေတွေပေးပြနိုင်ဖို့ဒေသခံတွေကိုဆက်သွယ်ခဲ့ပေမဲ့စီရေးပြစ်ထက်တဲ့ကရီဒီဒေသအများစုကိုစစ်ကောင်စီကဖုန်းလိုက်ဖြတ်တောက်ထားတာကြောင့်ဆက်သွယ်လို့မရပါဘူး2023ခုနှစ်လေဗီဗလာ17ရက်တလေးလုံးစစ်စီရေးတိုက်ပွဲဟာအခုဆိုရင်လေးလလောက်ရှိလာပြီဖြစ်ပြီးတော့အခုဆိုရင်ကြားဒေတာတစ်ခုလုံးနှီးပါအပြင်လွိုက်ကော်မျိုးရဲ့နေရာတော်တော်များများကိုလည်းကရီဒီတပ်ပေါင်းစုတွေဘက်ကထိတ်ချုပ်ထားနိုင်သလိုမျိုးကိုလည်းဝန်းရံပိတ်ဆို့ထားတာပါအခုအခါစစ်ကောင်စီဘက်နေရာတချို့ကိုပြန်လည်ရယူဖို့ကြိုးစားလာတာကြောင့်နေ့စဉ်ဆိုသလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့ KDF ကဆိုပါတယ်ဒီလေလုံးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်လက်ကြီးနေရောလေကြောင်းကပါအပြင်းထန်ခက်တိုက်ခိုက်နေတာပါဒီတိုက်ခတ်မှုကြောင့်အရက်သားအများအပြားသေချေရသလိုနေအိမ်ဖုံးကြီးကျောင်းနဲ့ဈေးအပါဝင်ရာနဲ့ချီပြီးတော့ထိခိုက်ပြီးလောင်ခဲ့တယ်လို့ KDF ဗဟိုပြည်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်
အဆောက်အဦတွေမိလောင်တာတွေကတော့ကျွန်တော်တို့ဈေးရင်တိကျတော့မရှိဘူးပေါ့နော်ဒါပေမဲ့ယာကနန်းတော့ရှိနိုင်တယ်ကာလတန်ဖိုးအနေနဲ့ကတော့ကျွန်တော်တို့အတိအကျမပြောနိုင်ဘူးပေါ့နော်ဈေးနှစ်ခုမိလောင်တယ်အဲနောက်ပြီးတော့ဒီဖုန်းကြောင်းတွေပေါ့နော်ဖုန်းတော်ဘာသာဖုန်းကြောင်းတွေလည်းမိလောင်တယ်ပေါ့ဆိုတော့ဈေးကတော့နှစ်ခုဖြစ်ပါတယ
်ဟိုတော့ကစီကားလာတဲ့ပြည်နယ်မြို့တော်လွိုက်ကော်ဟာအခုတော့ဈေးနဲ့နေတွေမိလောင်ပျက်စီးပြီးတဲ့နောက်မြို့ပြတ်တပွဲဖြစ်နေပါပြီမြို့မှာဆက်လက်နေထိုင်ဖို့ကလည်းအသက်အန္တရာယ်လုံခြုံမှုရှိပဲကြောက်လန့်နေကြရတာမို့ဒေသခံအများစုကဘေးကင်းတဲ့ဒေသတွေစီကိုပျောက်ရွှေ့နေထိုင်နေကြရပါတယ်ရှင်